ကိုဗစ်ကရောဂါကူးစက်မှုတွေတိုးလာနေတဲ့ကြောင့်ဒင်းနာရီစတင်ကလူရင်းချဒုက္ခသည်စကန်၅ခုမှာတွာလာလို့ရှာမှုတွေကိုကြာသာပြင်းနေမှာပဲကန့်သတ်တင်ဆက်လိုက်ပါတယ်။ခံမှန်းကြီးလူရင်းချတသိန်းကျော်လောက်နေထိုင်တဲ့စကန်တွေမှာပြည်စုလူဝေးလောက်တာပြီးစကန်တစ်ခုနဲ့တစ်ခုတွာလာတာတွေပါဝင်ကရောဂါထင်းချုံရင်ကန့်သတ်ချက်တွေထုတ်ပြန်လိုက်တာဖြစ်ကြောင်းဒင်းနာရီစတင်ကဒုက္ခသည်များဆိုင်ရာလက်ထောက်ကော်မရှင်နာမင်းကြီးရှမ်ဆက်တူဇာက AFP သတင်းဌာနကိုပြောဆိုခဲ့တာပါ။ဒုက္ခသည်စကန်တွေမှာပေါ်ထူးနေကတရက်ထဲစာရင်းတွေကူးစက်မှုတွေတွေ့ရှိခဲ့ရတာကြောင့်ကန့်သတ်ချက်တွေထုတ်ခဲ့ရတာလို့လည်းပြောဆိုခဲ့ပါတယ်။ပေါ်ထူးနေကယောဂပိုးစစ်ဆေးခဲ့တဲ့ရိုဟင်ဂျာ249ယောက်နဲ့55ယောက်ကူးစက်နေတာတွေ့ခဲ့ရပြီးစာသာပေးနေမှာလည်းနောက်ထပ်55ယောက်ထပ်မံအတိအကျနိုင်ခဲ့တဲ့အကြောင်းဒေသခံကျန်းမာရေးတာဝန်ခံတယောက်ကလည်းပြောဆိုခဲ့တာပါ။ယောဂကူးစက်သူတွေရုပ်ရည်တိုးလာတာကြောင့်စကန်5ခုစလုံးကိုပိတ်ထားလိုက်ပြီးစကန်တွေထဲမှာကျန်းမာရေးအစားအစာနဲ့ကျက်ပြောင်းဝင်တဲ့လုပ်ငန်းတွေအတွက်တာဝန်ယူနေတဲ့သူအနည်းချင်းလောက်ကလွဲလို့တွာလာမှုတွေတန်တက်ထားတယ်လို့လည်းဒုက္ခသည်များဆိုင်ရာလက်ထောက်ကော်မရှင်နာမင်းကြီးကပြောဆိုခဲ့ပါတယ်။လွန်ခဲ့တဲ့2019ခုနှစ်မှာတုန်းကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ရဲကင်းစခန်းတစ်ခုကိုစီးနင်းတိုက်ခိုက်ခဲ့တဲ့ ARSA ဝန်ကြီးဆွမ်းအဖွဲ့ကိုမြန်မာစစ်တပ်ကလမ်းလမ်းရှင်းလင်းရာကတိုင်းနဲ့ချီတဲ့ဝန်ကြီးတွေအင်းဒီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုဖျက်ပြေးခဲ့ကြတာပါ။ဝန်ကြီးဆိုတဲ့အတုံးလုံးကိုမြန်မာအနာဂတ်တရားဝင်လက်ခံမထားရင်လည်းရခိုင်ပြည်နယ်ကဖြစ်ပြီးသွားတဲ့ဒုက္ခတွေကိုပြန်လည်ဆစ်ဆစ်လက်ခံမှုဂရုပြုထားပြီးကုလသမဂ္ဂဘင်္ဂလားဒေ့ရှ်နိုင်ငံတို့နဲ့လည်းနားလည်မှုစာချုပ်လာတွေကိုတည်ကြားစီလက်မှတ်ရေးထိုးထားတာဖြစ်ပါရဲ့ခင်ဗျာ။